ီးခဲ့တဲ့အမေရိကန်သမားရွေးကောက်ပွဲပေါ်ရုရှားတို့ရဲ့လှုပ်ရွှတ်မှုခဲ့တလားဆိုတာစစ်ဆင်တည်တဲ့အထူးစုံစမ်းရေးမှုအနေနဲ့အမေရိကန်သမားဒေါ်နယ်ထရန့်ဟာတရားရေးပိုင်းကိုဝင်ရောက်နှောက်ယှက်ခဲ့တလားဆိုတာကိုလည်းစုံစမ်းသွားဖို့ရှိနေပါတယ်။ဒီစုံစမ်းစစ်ဆင်မှုတွေနဲ့ပတ်သက်နေသူတွေကိုမင်းမြန်ကိုကရေးသားခဲ့တဲ့ Washington Post, New York Times နဲ့ Wall Street Journal ရဲ့သတင်းတွေမှာသမ္မတထရန့်ကိုပါစုံစမ်းစစ်ဆင်ဖို့ရှိတဲ့အခြေအနေတွေရေးသားထားကြတာပါ။တတိယရေထဲမှာအထူးဆောင်ရည်မှုရောဘတ်မူလာအနေနဲ့လက်ရှိအမျိုးသားထောက်လှမ်းရေးအကြီးအကဲဒန်ကုတ်အမျိုးသားလုံခြုံရေးအေဂျင်စီ NSA ညွှန်ကြားရေးမှူးမိုက်ကယ်ရိုဂျာစ်နဲ့ NSA ဒုတိယညွှန်ကြားရေးမှူးဟာရစ်ချက်လိုက်ကက်တို့ကိုမင်းမြတ်ဆောင်တန်းဖို့ရှိတယ်လို့ရေးပါတယ်။သမ္မတထရန့်ကအမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးကုတ်ကိုဖုံးခေါ်ဆိုမှုအဖြစ်တရားဝင်မှတ်တမ်းလုပ်ထားတဲ့ NSA ဒုညွှန်မှုဟာလိုက်ကက်ရဲ့ရေးသားချက်ထဲမှာသမ္မတထရန့်ရဲ့ရွေးကောက်ပွဲရှင်ရဲ့အဖွဲ့နဲ့ရုရှားကြားပူးပေါင်းကြံစည်မှုမရှိခဲ့ဘူးဆိုတာကိုမစ္စတာကုတ်စ်ဘက်ကလူသိရှင်ကြားပြောဆိုဖို့သမ္မတကပြောခဲ့တယ်ဆိုပြီးဖော်ပြထားတဲ့အကြောင်း Washington Post နဲ့ Wall Street Journal တို့ကရေးသားကြပါတယ်။အမျိုးသားလုံခြုံရေးအဖွဲ့ NSA ညွှန်ကြားမှု Michael Rogers ကိုလည်းသမ္မတထရန့်ကအလားတူစကားမျိုးဖုံးခေါ်ပြီးတောင်းဆိုခဲ့တယ်ဆိုလို့ Washington Post သတင်းစာကြီးကရေးသားပါတယ်။သမ္မတနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုအဖြစ်ကနေတဆင့်သတင်းတွေပေါက်ကြားထွက်လာတာတွေကမအပ်ဆက်တဲ့လက်သင့်ခံနိုင်စရာမရှိတဲ့တရားဥပဒေနဲ့မညီတဲ့လုပ်ရဆိုပြီးသမ္မတရဲ့ကိုယ်ပိုင်ရှိနေရဲ့ပြောကွေးရမတ်ကိုရိုလိုကပြောဆိုထားပါတယ်ရှင်။